ရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံအရှေ့ပိုင်းဆာဗီယာတို့ဒွန်ယက်မြို့ကိုဗုံးဒူးနဲ့မှလက်နက်ကြီးတွေနဲ့အစမပြတိုက်ခိုက်ပြီးလူရှမ်းဒေသအုပ်ချုပ်ရေးမှုကတော့လက်ရှိမှာမြို့ရဲ့800ရာခိုင်နှုန်းကိုရုရှားတပ်ဖွဲ့တွေထိန်းချုပ်ထားတာဝန်ခံပြောဆိုလိုက်ပါတယ်။ဒါပြင်အရသားတွေကိုကယ်ထုတ်ပေးတဲ့အစီအစဉ်ကိုလည်းရပ်ထားရကြောင်းသူကပြောပါတယ်။တချို့ယူကရိန်းတပ်ဖွဲ့တွေကရုရှားတပ်ဖွဲ့တွေကိုခုခံတိုက်ခိုက်နေကြဆဲဖြစ်ပြီးတချို့ယူကရိန်းတပ်ဖွဲ့တွေကတော့စုခွာသွားပြီဖြစ်ကြောင်းလူရှမ်းဒေသအုပ်ချုပ်ရေးမှူးဟိုင်တိုင်းကပြောပါတယ်။ဒါပေမဲ့လည်းလူသားချင်းစာနာမှုအကူအညီတွေကိုလုံဆောင်ပေးဖို့ကတော့မဖြစ်နိုင်တော့တဲ့အကြောင်းသူက Telegram မှာရေးသားထားပါတယ်။ဒါပေမဲ့လူရှမ်းဒေသကလာရှာချက်ပြို့ကိုတော့ရုရှားတပ်ဖွဲ့တွေရောသူတို့ကိုထောက်ပံ့ပေးထားတဲ့ခွဲထွက်ရေးသမားတပ်ဖွဲ့တွေရောကသိမ့်ပိုင်နိုင်ခြင်းမရှိသေးပဲယူကရိန်းတပ်ဖွဲ့တွေကပဲအပြည့်အဝထိန်းချုပ်ထားတယ်လို့သူကပြောပါတယ်။ရုရှားဟာ3လကြာထိုးစစ်ရဲ့အစောပိုင်းမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီအစိုးရကိုဖျောက်ချတာမြို့တော်ကီယက်ကိုသိမ့်ပိုင်ရေးအစီအစဉ်မအောင်မြင်တာတွေကြောင့်ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းဆက်မှုလုပ်ငန်းတွေတရှိရာဒွန်ယက်ဒေသကိုထိန်းချုပ်နိုင်ရေးရုရှားရဲ့ရည်မှန်းချက်အတွေ့ဆာဗီယာတို့ဒွန်ယက်ဒေသသိမ့်ပိုက်ရေးဟာအလွန်ကိုအရေးကြီးနေပါတယ်ခင်ဗျာ